2005ခုနှစ်လောက်မှာတရုတ်အစိုးရကတရုတ်သစ်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာသစ်ခုတ်ယူခွင့်ပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာနေဇာကနေတစ်စစ်မြန်မာနိုင်ငံဘက်ကသစ်တွေတရုတ်နိုင်ငံဘက်ကိုလူသိရှင်ကြားအလုံးရင်းနဲ့ရောင်းဝယ်တာမတွေ့ရပေမဲ့လာဆိုင်ကယ်ထရလာဂျီကားတွေနဲ့မြန်မာနိုင်ငံအတွင်းကနေပုံစံမျိုးမျိုးနဲ့တရားမဝင်ဝယ်ယူနေတာတွေရှိတယ်လို့နေဇာကကုန်တယ်တွေကပြောကြပါတယ်။အခုနှစ်ပွန်လင်းရာသီမှာလည်းမြန်မာနိုင်ငံအတွင်းကကျွန်းသစ်တွေတရုတ်နိုင်ငံဘက်ချမ်းနောင်တောင်းဆိုတဲ့နေဇာမြို့မှာစတင်ဝင်ရောက်နေပြီလို့လည်းနေဇာဒေတာကတယောက်ကပြောပါတယ
်ကျွန်းတစ်ကကချင်ပြည်နယ်ဘက်ကထွက်လာတာတော့ရှိတယ်ကချင်ပြည်နယ်ထဲကနေပြီးတော့မဝင်းကြီးလမ်းကြောင်းပေါ့အဲ့ဒီလမ်းကြောင်းနေနောင်တောင်းဘက်ကိုဝင်လာတယ်ဒါပေမဲ့အခုလောလောဆယ်သူတို့ညှိနေတယ်လို့ပြောတယ်ကုမ္ပဏီတွေကသွားပြီးတော့လက်ဝကြီးကင်ထားတဲ့သဘောပေါ့အခုလောလောဆယ်တော့ဝင်နေတာတော့တိတ်မတွေ့သေးဘူးအဲနည်းနည်းကြာရင်တော့ဝင်မယ်ဆိုတဲ့သတင်းတော့ရထားတယ်ဒါမှတစ်မာတွေပေါ့နော်အောက်ဘက်ကမန္တလေးတိုင်းပဲပေါ့
နေဇာဒေတာကတယောက်ပြောသွားတာပါမြန်မာနိုင်ငံကတစ်တွေကိုတည်ယူဖို့အတွက်ပြင်ဆင်နေပုံနဲ့အခုထုံးမဲ့တစ်တွေဟာမန္တလေးတိုင်းဘက်ကတစ်တွေဖြစ်ပြီးတော့ကချင်ပြည်နယ်အတွင်းကတစ်တွေကတော့မရှိတော့ဘူးလို့လည်းနောက်ထပ်နယ်စပ်ကုန်တယ်တယောက်ကပြောပြရမှာ
တစ်တွေကစဝင်နေပြီအာကျွန်းကျွန်းကျွန်းတိုင်းရဲ့ပြည်ဝင်နဲ့ဝင်လို့အရှင်ပြေးသွားပြီပြောတယ်ခုဝင်လာ50လောက်ကားရှိနေရာလောက်အထက်ရောက်နေတယ်ခုနှစ်ပဲဝင်တဲ့လာရင်ကားတွေအခုအများကြီးရှင်ဆင်းနေကြတယ်အခုတော့ဗမော်ပတ်ဝန်းကျင်ကုန်ပြီ5-6နှစ်ကြောက်ထုတ်တာကုန်ပြီဗမော်ပတ်ဝန်းကျင်ကုန်ပြီဆိုတော့ဟိုမနစ်ကလည်းမပေးတော့ဝင်ရဲ့ဒီနှစ်တော့ဟိုဘက်ကဗာလဲ ARD နှစ်ကြောင်းနေပြီးတော့မှခုတ်ပြီးတော့မှတင်းလာတဲ့ပြစ်တွေကိုမသိရနေတဲ့ချင်းပမော်ပို့မယ်ပမော်ကနေတဲ့ချင်းအခုပြန်ကြံမှာတရုတ်ကားတွေဆိုရင်အခု ARD နှစ်ကြောင်းစီကိုလမ်းကြောင်းရှင်းတာပြီးဟိုမှာတစ်ထုံးလို့လမ်းကြီးကြာနေတာပဲဟိုဟိုဇာနဲ့ထိုးဗာနဲ့ထိုးထိုးနေကြတယ်ဒီပမော်ပတ်ဝန်းကျင်တော့ကျိုးကတော့ရှိဖို့တော့မရှိတော့ဘူးဆီယန်တစ်ခုလုံးအဒီဂျီနာပတ်ဝန်းကျင်လည်းရှိဖို့တော့မရှိတော့ဘူ
းတရုတ်ကုန်တယ်တွေအနေနဲ့မြန်မာနိုင်ငံကတစ်တွေထုတ်ယူခွင့်ရဖို့အတွက်ဂျာပွဲသားတယောက်ကနေအာနာပိုင်တွေကိုညှိနှိုင်းပေးရပုံနဲ့တစ်တံဘုတ်ကိုတခုစင်းနဲ့ရောင်းနေဆိုတဲ့အကြောင်းနေဇက်ကကုနယ်တယောက်ကပြောပြရမှာတော့
သူကဘယ်လိုလဲဆိုထောင်းလိုက်ပြုတ်ပြီးတပ်ပြုတ်ပြီးခေါ်ခေါ်မွေခေါ်မွေပြီးတော့မှအဲ့မှာတိုင်းဖွဲ့ကြီးခရိုင်ဖွဲ့ကြီးဒီဟာဖွဲ့လို့အကုန်လုံးဝင်းကြီးခိုင်းဝင်းကြီးခိုင်းပြီးတော့မှသူကနေအယုဒ္ဓယာဟိုမှာထိုင်ဝမ်လောက်ပန်းဟောင်ကောင်လောက်ပန်းတရုတ်လောက်ပန်းနေခေါ်ပြီးတော့မှဖက်ချန်ယူဖက်ချန်ယူပြီးတော့လမ်းကြောင်းရှင်းပေးသူကတော့ထောင်းနေပေါ့လားဒီကတည်းကတစ်တည်းကအစိုးရတရားဝင်စင်းမောကတည်းကတစ်တည်းချက်ကိုစစမကောင်းထင်လာပဲကြည့်ရလားသူကအမှန်တော့ဒီမှာတခုစင်းနဲ့ဝယ်ရဲရှန်ဟိုက်ကနေပြီးတော့မှထားနိုင်ငံကြီးတရားရောက်လာပါပဲကျိုးကဟိုမှာတရားဝင်အိတ်ချိုးသွားတာတန်ကို350ရှိတယ်မလားဒီမှာ80ရှယ်လေးရောက်နေလို့လောက်တခုစင်းနဲ့ဝယ်တာဟုတ
်တရားမဝင်တစ်မောင်ခုလုပ်ငန်းကိုမြန်မာစစ်စိုးရအာဏာပိုင်တွေကနှစ်ဆင့်ဖမ်းဆီးရေးယူတာတွေရှိပါတယ်သူတို့ဖမ်းဆီးရေးယူတဲ့အချိန်မှာတစ်ထုတ်တဲ့ရာသီကုန်လို့မိုးရသီရောက်တဲ့အခါကြက်မှဖမ်းဆီးနေနေတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုလောက်တာဟာလူမြင်ကောင်းအောင်ဖမ်းဆီးနေတာသာဖြစ်တယ်လို့လည်းနေဆက်ကကုန်တယ်တယောက်ကပဲအခုလိုရှင်းပြပါတယ
်ဘာအကြည့်လုံးရအောင်ဖမ်းပြခြင်းလဲဆိုရင်အဲ့ဒီညှိနှိုင်းရတဲ့လောက်ကနေမင်းရှာခဲ့ပြီးတော့ကားအစုပ်ကြီးသွားပို့ရတယ်ဒီမှာထားပြီးတော့မှအဲ့ဒါသူခွဲထားတဲ့တစ်တီချက်မမီတဲ့ဥစ္စာကြီးမလတ်တဲ့ဥစ္စာကြီးကိုအပေါ်တင်းပြီးတော့မှကားရှိ300-300အဲ့လိုဖမ်းပြရတယ်ဒါပေမဲ့နောက်ဆုံးကျသူကလည်းအသိခံတယ်လေသိခံတယ်ဆိုတာတမောင်းတောင်းချီပြီးထုတ်ပြီးလဲထုတ်ပြီးတော့ကားပြေးထားတဲ့လူတွေကလည်းသုံးခေါက်ပြန်လာရင်ရင်းချင်တယ်နောက်ဖက်ကျတော့ဒါတွေကတော့ထားကြည့်နေထားဆိုပြီးတော့ပြေးနေတာပဲပြေးနေပြီးနောက်ဆုံးတော့ဖက်ခံတဲ့သဘောပါပဲ
1988ခုနှစ်နောက်ပိုင်းမြန်မာစစ်ဆေးရနဲ့တိုင်းသားလက်နက်ကင်အဖွဲ့တွေအကြပြစ်ခတ်ရစိလက်မှတ်ရေးထိုးပြီးနောက်ပိုင်းမှာမြန်မာနိုင်ငံရှမ်းပြည်နယ်ကချင်ပြည်နယ်ကတစ်တွေကိုတရုတ်နိုင်ငံဘက်ကအလုံးရင်းနဲ့ဝယ်ယူလာခဲ့တာနှစ်ပေါင်းအတော်လေးကြာခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံတစ်တော်ပြုံးတိမှုကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံမြန်မာစစ်ဆိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာတာဝန်ရှိတယ်လို့2006ခုနှစ်အစောပိုင်းဇန်နဝါရီလနောက်ဆုံးပတ်လောက်ကထိုင်းနိုင်ငံမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Global Witness အဖွဲ့ကြီးကထောက်ပြပြောဆိုခဲ့ကြောင်းပါခင်ဗျာ။